ကိုရီးယားနိုင်ငံအပေါ်ပိုပြပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဆုံးဖြတ်ချက်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှအမြန်ဆုံးမဲခွဲအတည်ပြုဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုနဲ့မဟာမိတ်နိုင်ငံတွေကတောင်းအားပေးနေပါတယ်။ဒီအရေးယူပိတ်ဆို့မှုကကုန်တင်သမောအားလုံးကိုစစ်ဆေးခွင့်ရှိပြီးတော့စည်ရေးအတွက်အသုံးပြုနိုင်တဲ့ကုန်ပစ္စည်းအားလုံးတင် ဲ့တရုတ်နိုင်ငံတို့ခုနှစ်ပတ်ကြာဆွေးနွေးခဲ့ရတာပါ။အမေရိကန်ပြည်အောင်စုကသူ့ရဲ့နျူကလ িয়ার ကာကွယ်ရေးစွမ်းရည်ကိုမိမောင်းထုတ်ပြတဲ့အနေနဲ့အမေရိကန်စစ်တပ်ကကယ်လီဖိုးနီးယားပြည်နယ်ဗာဒန်ဘတ်လေတဲ့အခြေဆိုင်စခန်းကနေပြီးတော့ပြီးခဲ့တဲ့ကြာသပတေးနေ့ညပိုင်းမှာဒုံးကျည်စမ်းသပ်ပြစ်လွတ်လိုက်ပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတွေကမာရှယ်ကျွန်းစုနာကိုပြစ်မှတ်ထားပြစ်လွတ်လိုက်တာဖြစ်ပါတယ်။အဲ့ဒီဒုံးကျည်မပြစ်ခင်လေးမှာဒုတိယကာကွယ်ရေးဝန်ကြီးရောဘတ်ဝေါ့ကသတင်းထောက်တွေကိုပြောကြားသွားတာကတော့ဒီစစ်ရေးလေးချင်းမှုဟာအမေရိကန်ရဲ့စစ်ဖက်ဆိုင်ရာအသိရှိနေမှုကိုပြသတာဖြစ်တယ်လို့ဆိုပါတယ်။2012ခုနှစ်ဇန်နဝါရီလတွေကစပြီးတော့ဒုံးကျည်စမ်းသပ်မှု15ခုမကလုပ်ခဲ့ပြီးဖြစ်ကြောင်းလည်းဝန်ကြီးဘော့ကပြောပြီးတော့လိုအပ်လာရင်နိုင်ငံတော်ကာကွယ်ရေးအတွက်နျူကလ িয়ার လက်နက်ကိုအသုံးပြုဖို့အသင့်ရှိတယ်လို့ပြောသွားခဲ့ပါတယ်ရှင်။